to the Voice of America in Burmese.
Mingla mena khe ma shin. Washington မြို့တော် VOA American တန်ကနေ2020ပြည့်နှစ် January 30ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်ကျွန်မအင်ဂျင်နိုင်ပါ
အမနာကမှခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှထူးခြားတဲ့ဇာတ်တွေကတော့ကျိုးနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO ကကြာသပတေးနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်ကိုရိုနာဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကသတိထားစောင့်ကြည့်ကြဖို့ WHO ကပဲသတိပေးလိုက်ပါတယ်ဆန်းမြန်မာနေကြမှာဘတ်ငွေတန်းတထောင်လောက်တန်ဖိုးရှိတဲ့မွေးစီတွေဖမ်းမိခဲ့ပါတယ်ဒီလိုထူးခြားတဲ့ဇာတ်တွေကိုတော့ကိုရမင်းထွန်းနဲ့တူပြင်ပြပေးပါမှာပါခင်ဗျာ
ကောင်းပါပြီကမ္ဘာတစ်ဝက်စိုးရိမ်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု NDA စတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့နောက်ဆုံးအခြေအနေကတော့
အကောင်းဆုံးဆိုတာဒီ public transportation ကိုရပ်လိုက်တဲ့အတွက်ဒီ virus ရဲ့ကူးစက်ပြန့်ပွားပုံကလည်းတော်လူလူချင်းကနေပြီးတော့ကူးတဲ့ဟာဖြစ်တဲ့အတွက်တော့ကြီးသွားလာမှုတွေမရှိတော့ဘူးပြီးတော့လူလူချင်း
ဒါကတော့ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာ engineer ចောင်းသားရဲ့အတွေ့အကြုံဆက်သွယ်မေးမြန်းခန်းကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံချင်းမိုင်မြို့မှာတရုတ်နိုင်ငံသူအမျိုးသမီးတဦးတေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စံတရားဖြစ်တဲ့အကြောင်းသတင်းပေးပို့ချက်ရခိုင်ပြည်နယ်မှာစစ်ပေးရှောင်ဒုက္ခသည်တွေနောက်ဆုံးအချိန်ကြီးစတာတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းနဲ့အတူဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်ကြည်သူ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုချိန်မှာတခြားနိုင်ငံအတော်များများကိုပါကူးစက်ပြန့်လန့်လာတဲ့အခါကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာအရေးပေါ်စည်းဝေးခေါ်ထားပြီးနိုင်ငံတိုင်းကလိုအပ်တဲ့ဆောင်ရွက်မှုတွေပြုလုပ်ကြဖို့တတိပြလိုက်ပါတယ်။တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဟုတ်မဟုတ်ဆိုတာကြာသပတေးနေ့မှာကျင်းပမယ့်အရေးပေါ်အစည်းအဝေးကနေဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။အဲဒီလိုအရေးပေါ်အခြေအနေဖြစ် WHO ကကြေညာလိုက်ရင်တော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေအရှင်မြင့်လှုပ်ဆောင်ရမယ့်ကမ္ဘာ့ကျန်းမာရေးကတ်ကြီးအဖြစ်သတ်မှတ်လိုက်ရရောက်မှာပါ။ဒီဗိုင်းရပ်စ်ပိုးဟာအမေရိကန်၊ဂျာမနီ၊ပြင်သစ်၊ဂျပန်၊ဗီယက်နမ်နဲ့စင်ကာပူတို့အပါအဝင်နိုင်ငံပေါင်းတရာစင်ကျော်ကလူပေါင်း68ယောက်လောက်ကိုကူးစက်နေတာပါဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံပြပမှာလူချင်းရောဂါပိုးကူးစက်နေတာကိုတွေ့ရှိလာရတဲ့အတွက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအကြဆိုးရိမ်မှုတွေပုံမကြီးထွားလာစေတာပါအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စမှာတရုတ်စုရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းသမ္မတဒေါ်နယ်ထရမ့်ကဗိုလ်ထုနေ့ကအင်ဂျီရောမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ
် We're very much involved with them right now on theVirus that's going around we're working very closely as spoke to President Xi we're working
ဒီကစတင်တဲ့ virus ကိုကူးစက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာတရုတ်အစိုးရနဲ့ကျွန်တော်တို့တိုင်ပင်ဆောင်ရွက်နေပါတယ်ဒီကိစ္စအတွက်တရုတ်နိုင်ငံနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမရရှိနဲ့လည်းကျွန်တော်စကားပြောပြပါပြီကွန်တိုအေးကိစ္စအတွက်နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ရတယ်ဆိုပေမဲ့တရုတ်နဲ့ကျွန်တော်တို့ဂျာကဆက်ဆံရေးဟာကာလအတော်ကြာကြာအတွင်းမှာအကောင်းဆုံးအနေထားကိုရောက်နေပါတယ်
ခုချိန်ထိတရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ဟာနည်းနေသေးတယ်ဆိုပေမဲ့လည်းဒီတဲ့အစာပေါင်းများစွာများနိုင်ခြင်းရှိကြောင်း WHO အကြီးအကဲတက်ဒရိုစ်အဒါနုမ်ဂေဘရီယေဆုစ်ကလည်းပြောပါတယ်တရုတ်နိုင်ငံမှာရောက်နေကြတဲ့သူတို့နိုင်ငံသားတွေကိုပြန်ခေါ်လိုကြတဲ့တိုင်းပြည်တွေအနေနဲ့သူတို့သဘောနဲ့သူတို့ဆုံးဖြတ်ကြရမှာဖြစ်ပြီးပြန်ခေါ်တဲ့သူတွေထံမှာဗိုင်းရပ်စ်ပိုးပါလာနိုင်ခြင်းရှိတဲ့အပေါ်ကြိုတင်ပြင်ဆင်ထားကြရမှာဖြစ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပွားနေတာကိုကမ္ဘာတစ်ဝှမ်းအရေးပေါ်အခြေအနေဖြစ်ကြေညာသတ်မှတ်ဖို့တင်းတင်းကိုကြာသပတေးနေ့မှာဆုံးဖြတ်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နိုင်ငံပေါင်းစုံကဒုတိယနိုင်ငံသားတွေကိုရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံဝူဟန်မြို့ကနေဘေကင်းရာကိုအရေးပေါ်ပို့ဆောင်ပေးပြီးမှအခုလိုဆုံးဖြတ်ဖို့ဖြစ်လာတာပါ။မကြာသေးခင်ကပဲအမေရိကန်နိုင်ငံကသူ့ရဲ့တရမန်ဝန်ထမ်းတွေကိုဝူဟန်မြို့ကနေဘေကင်းရာကိုလေယာဉ်စင်းလုံးနဲ့ပို့ဆောင်ပေးခဲ့တယ်လို့ပရိသတ်တွေကြောင်းလိုက်အပါဝင်လေကြောင်းလိုက်ရင်းအနည်းဆုံး16ခုကလည်းဝူဟန်သွားခီးကျင်တွေကိုရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်။ကူးစက်မှုတွေပိုများလာတာနဲ့တရုတ်နိုင်ငံပြည်မှာလူထုနဲ့တူကြကူးစက်တဲ့အထောက်အထားတွေရှိလာတာသိတ်ကိုစိုးရိမ်ပူပန်စရာပါလို့ WHO ညွှန်ကြားမှုချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပို့တော်နေကသတင်းတောက်တွေကိုပြောပါရခင်ဗျာ။
တရုတ်နိုင်ငံမှာမကြုံစဘူးတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်ပွားမှုနဲ့ရင်ဆိုင်နေရတာကြောင့်တရုတ်ဆိုရဟာလည်းဒါကိုဟန်တာကာကွယ်နိုင်ဖို့မလုံစဘူးတဲ့အတိုင်းအတာနဲ့ဆောင်ရွက်နေကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရေယန်ကပြောပါတယ်ဒ ီဗိုင်းရပ်စ်ကြောင့်လက်ရှိအချိန်ထိအနည်းဆုံးလူ132ဦးသေဆုံးပြီး 6,000 ကျော်ရောဂါပိုးကူးစက်ခံရတာကြောင့်ဒီကမ္ဘာလုံးကဒီကိစ္စကိုသတိထားစောင့်ကြည့်ဖို့လိုအပ်ကြောင်းသူကပြောပါတယ
် The whole world needs to be on alert now. The whole world needs to take action and be ready for any cases.
ဒီကမ္ဘာလုံးကအခုအချိန်မှာသတိနဲ့စောင့်ကြည့်ဖို့လိုအပ်နေပါပြီဒီဗိုင်းရပ်စ်အသင်းဖြစ်ပွားတဲ့နေရာအပါအဝင်တခြားကူးစက်မှုရှိနေတဲ့နေရာတွေကနေကူးစက်ပြန်ပွားလာနိုင်ခြင်းရှိရဲ့အခြေအနေတွေအတွက်တက္ကသိုလ်ကကြိုတင်ပြင်ဆင်ထားရဖို့လိုအပ်နေပါပြီ
ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့မှာသမ္မတရှီချင်းဖြင့်အပါအဝင်တရုတ်အစိုးရရာရှိနေတဲ့တွေ့ဆုံဆွေးနွေးပြီးပြောင်းလာတဲ့အချိန်ဒေါက်တာရယန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပို့ထုတ်နေကအဲ့ဒီလိုပြောကြားလိုက်တာပါဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ဟူဘေးပြည်နယ်ဝူဟန်မြို့ဟာအဓိကနေရာအဖြစ်အခုချိန်ထိရှိနေပြီးရောဂါနဲ့ဆိုင်တဲ့အခြေလက်တွေဟာနိုင်နေအမြပြောင်းလဲနေတာကြောင့်ပြောင်းလဲမှုနဲ့အညီသတင်းထုတ်ပြန်ပေးနေကြောင်းလည်းဒေါက်တာရယန်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အချိန်ကစလို့တရုတ်အစိုးရဟာဗိုင်းရပ်စ်ပိုးနဲ့ဆိုင်တဲ့အသေးစိတ်အခြေလက်တွေကိုပွင့်လင်းမြင်သာမှုရှိစွာထုတ်ပြန်ပေးနေတယ်လို့သူ့အနေနဲ့ယူဆကြောင်းလည်းဒေါက်တာမိုက်ကယ်ရယန်ကပြောပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကိုယာရုကဖေရှားနိုင်ရင်တရားစွဲထားတဲ့အပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးပွဲဟာဗုဒ္ဓဟူးနေ့မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသင်ပြောင်းလဲသွားခဲ့ပါတယ်။သမ္မတရဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ပိုတန်ကိုကြားနာပွဲကိုတက်တည်အဖြစ်ခေါ်ယူရေးမခေါ်ယူရေးဟာလွတ်တော်အမတ်တွေအကြားအခြေတင်ပြောဆိုနေကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်။သမ္မတကိုတရားစွဲထားမှုမှာတရုတ်လူထုသဖွဲ့ဆောင်ရွက်နေသူအောက်လွတ်တော်အမအဒမ်စထရစ်ကတက်တည်မပါဘဲနဲ့တရားမျှတတဲ့တရားစီရင်မှုတစ်ခုဖြစ်မှာမဟုတ်ဘူးလို့သမ္မတကိုတရားစွဲထားမှုမှာဂျူရီလူကြီးများဖြစ်ဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တရားဦးကိုပြောပါတယ်။သမ္မတထရမ်ကဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိစ္စစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တာရဲ့ရည်ရွယ်ချက်ကိုမေးခွန်းထုတ်เสียမလို့ဘူးလို့လည်းသူကပြောပါတယ်။သမ္မတထရမ်ကတော့ယူကရိန်းကိုပေးမဲ့စီးရီးအကူအညီကိုဆိုင်းငံ့ထားတာနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘိုင်ဒန်ကိုစုံစမ်းစစ်ဆေးခိုင်းတဲ့အကြားဆက်ဆက်ပြီးအပြေးအယူသဘောလုပ်ထားတာမရှိဘူးလို့ကြေညာထားခဲ့ပါတယ်။ထက်လွတ်တော်ကြားနာပွဲမှာအဓိကတက်တည်ဖြစ်လာနိုင်သူအဖြစ်ယူဆခံထားရသူ American သမ္မတရဲ့အကြံပေးလုံခြုံရေးအကြံပေးဟောင်း John Bolton ဟာသမ္မတထရမ်ကသူ့ကိုယာရုကမထုတ်ပယ်ခြင်းအထိသမ္မတထရမ်နဲ့မကြာခဏတွေ့ဆုံခဲ့ရသူတူဖြစ်ပါလေ။ Ukraine ကိုစီးရီးအကူအညီမပေးခင် Ukraine က Joe Biden ကိစ္စကိုစုံစမ်းစစ်ဆေးစီရင်တယ်လို့သမ္မတထရမ်ကပြီးခဲ့တဲ့ August လကသူ့ကိုတိုက်ရိုက်ပြောကြားခဲ့ကြောင်း The Room Where It Happened ကောင်းစဉ်နဲ့မကြာခင်ထုတ်ဝေမဲ့စာအုပ်မှာ John Bolton ကထုတ်ပေါ်ရေးသားထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထမ်းမြမာနယ်စချင်းရိုင်ခရိုင်အတွင်းမှာဒီအပိုင်းတွင်မူရစ်စစ်တပ်ဆောင်လာတဲ့မူရစ်ကိုင်းတွေနဲ့ထိုင်းစစ်တပ်တို့အပြန်အလှန်ပစ်ခတ်ကြတာကြောင့်၃ဦးသေဆုံးခဲ့တယ်လို့၃ရက်အတွင်းမှာကာလတံပိုးပတ်တန်း1000ကျော်ရှိတဲ့စစ်ကြောစေးပြား၅တန်းဖမ်းမိခဲ့ပါတယ်။မြန်မာဘက်ကဝန်ထမ်းနဲ့စစ်ကြောစေးပြား၅တန်းနဲ့အတူမူရစ်ကိုင်းဝင်တွေအများအပြားလည်းဖမ်းဆီးရမိခဲ့ကြောင်းထိုင်းစစ်တပ်အရာရှိတွေကပြောပါတယ်။ထမ်းမြမာနယ်စချင်းရိုင်ခရိုင်မဲဖာလွင်နဲ့ချင်းမိုင်ခရိုင်အတွင်းကနေမူရစ်စစ်ဝါတွေဇက်တိုက်ဆိုသလိုတက်ဆန်လာနေတဲ့ကားတွေကိုထိုင်းနယ်ခြားဆောင်တပ်နဲ့ရဲတွေကလိုက်လံဖမ်းဆီးခဲ့တာပါဖမ်းမိတဲ့စစ်ကြောစီနဲ့ ICE လို့ခေါ်တဲ့မူရစ်စစ်တွေတက်ဆန်လာသူမောင်ခုသမား10ဦးလောက်ကိုဖမ်းမိတာမှာအများစုဟာထိုင်းမြန်မာနယ်စပ်ကျေးရွာတွေမှာနေထိုင်ကြတဲ့တောင်ပေါ်တိုင်းရင်းသားလက်မှတ်ကိုင်ဆောင်တားသူတွေဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီလူတွေဟာထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးချိန်မှာအဖမ်းမခံဘဲတနတ်တွေနဲ့ပြန်လည်ပြစ်ခတ်ထွက်ပြေးခဲ့တယ်လို့ဆိုပါတယ်ဒီမူရစ်ကိုင်းတွေကိုထိုင်းနယ်ခြားဆောင်ကတပ်တွေကလိုက်လံဖမ်းဆီးခဲ့ရမှာမူရကန်ဝင်၃ဦးကိုအသေးဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းမြောက်ပိုင်းအမတ်နေဒေသမှာမူရစေဝနေနေအဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီကအိန္ဒိယပါကစ္စတန်နိုင်ငံကိုဆေးရအတွင်းအနိုင်ယူတိုက်ခိုက်နိုင်တယ်လို့ပြောကြားခဲ့ပြီးတရက်အကြာမှာပါကစ္စတန်နိုင်ငံကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။ဗိုလ်ဒုံးနေကထုတ်ပြန်ခဲ့တဲ့ပါကစ္စတန်နိုင်ငံသားဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာမိုဒီရဲ့တာဝန်မဲ့စစ်သွေးစာမှတ်ချက်စကားဟာအိန္ဒိယနိုင်ငံရဲ့ကုစားလို့မရတဲ့ပါကစ္စတန်ကပေါ်ဆွဲလန်းခြင်းဥပါဒဏ်ကိုပြတ်တနေတာဖြစ်တယ်လို့အိန္ဒိယပြည်တွင်းကောင်းဆောင်မှုအပေါ်ပြည်သူတွေမကျေမနပ်ဖြစ်နေတာကိုလမ်းကြောင်းလွှဲဖို့ကြိုးပမ်းမှုတစ်ချက်တည်းဖြစ်တယ်လို့လည်းဖော်ပြပါရှိခဲ့ပါတယ်။မ နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အိန္ဒိယကောင်းဆောင်ပိုင်းရဲ့ရန်လိုတဲ့ကြွေးကြော်သံတွေနဲ့ရန်မူနေတာတွေကိုသတိရှိဖို့ပါကစ္စတန်နိုင်ငံအနေနဲ့တိုက်တွန်းကြောင်းအဲ့ဒီရန်လိုမှုတွေဟာဒေသတွင်းလုံခြုံရေးနဲ့လုံခြုံငြိမ်းချမ်းရေးကိုချိန်ချောင်နေကြောင်းလည်းသတင်းထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကက်ရှမီးယားပိုင်းနဲ့နယ်မြေအရေးကြောင်းလက်တလောတင်းမာမှုတွေမြင့်တက်နေခဲ့ရမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အဲ့ဒီနှစ်နိုင်ငံအကြားစတုတ္တမြောက်စစ်ပွဲဖြစ်လို့နေပါအခြေအနေကိုရောက်ရှိခဲ့တာပါ။ပါကစ္စတန်နိုင်ငံဟာစစ်ပွဲ၃ကြိမ်ရှုံးနေခဲ့ပြီဖြစ်ကြောင်းကျွန်တော်တို့အိန္ဒိယစစ်တပ်အနေနဲ့ပါကစ္စတန်ကိုအပြုတ်တိုက်ဖို့9ရက်နဲ့10ရက်ထက်ပိုကြာမှာမဟုတ်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုရီကအိန္ဒိယစစ်တပ်အရာရှိတွေကိုနယူးဒေလီသို့မှပြောကြားခဲ့ကြောင်းသတင်းတွေမှာဖော်ပြပါရှိခဲ့တာကြောင့်ပါကစ္စတန်ကအခုလိုတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ရတဲ့အင်တာနက်ဆက်သွယ်ရေးကွန်ရက်ကိုအသုံးပြုသူတွေထံကသာသတင်းအချက်အလက်တွေလက်ဆင့်ကမ်းပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပြီး 5G အင်တာနက်ကွန်ရက်တည်ဆောက်ရေးလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံကဟာဝေးကုမ္ပဏီကိုအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ခွင့်ပြုလိုက်တဲ့အရင်းနှီးဆုံးမဟာမိတ်ဗြိတိန်ကိုဝေဖန်ပြောကြားလိုက်ပါတယ်။ဟာဝေးအင်တာနက်ကုမ္ပဏီကိုဗြိတိန်ရဲ့စနစ်ထဲထည့်သွင်းလိုက်ခြင်းဟာအန္တရာယ်များလုံးနဲ့လောက်ရဖြစ်ကြောင်းဗြိတိရှ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နိုင်ငံသားဝန်ကြီးဒိုမီနစ်ဂရပ်တိုနဲ့တွေ့ဆုံမှုပို့ထုနေကလန်ဒန်မြို့ကိုအသွားလန်ခီမှာဝန်ကြီးပွန်ပေယိုကသတင်းတော်တွေကိုပြောလိုက်တာပါ။ဟာဝေးကုမ္ပဏီဟာတရုတ်ကွန်မြူနတီပါတီရဲ့အစိတ်အပိုင်းတစ်ခုဖြစ်တာနဲ့အညီသတင်းအချက်အလက်တွေကိုလည်းကွန်မြူနတီပါတီကိုပေးရမယ်တာဝန်ရှိကြောင်းဒါကြောင့်ဗြိတိန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ဘက်ကပြန်လည်သုံးသပ်သွားမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်ဗြိတိန်ရဲ့ 5G အင်တာနက်ကွန်ရက်တည်ဆောက်ရေးမှာဟာဝေးကိုပါဝင်ခွင့်ပြုသင့်မသင့်ဆိုတဲ့ကိစ္စပေါ်ဗြိတိန်အစိုးရကအတော်လေးစဉ်းစားခဲ့တာမှာဇူလိုင်လကစလို့ဆုံးဖြတ်ချက်ချနိုင်ရေးနှစ်ကြိမ်တိုင်နဲ့ရက်ရွှေခဲ့ပါတယ်သုံးသပ်မှာတော့ဟာဝေးအနေနဲ့ဗြိတိန်ရဲ့ 5G ကွန်ရက်ရဲ့အခြေခံကြရတဲ့အတွင်းပိုင်းမှာမဟုတ်ပဲအပြင်ပိုင်းမှာအကန့်အသတ်နဲ့35ရာခိုင်နှုန်းပါဝင်ခွင့်ပြုလိုက်ပါတယ်
။ပြီးခဲ့တဲ့တစ်ကရုရှားသတင်းတော်တဦးကိုမွေးစေးမှုနဲ့အမှုစဉ်ဖမ်းဆီးခဲ့တဲ့ရုရှားတပ်ဖွဲ့ဝင်အောင်9ဦးကိုရုရှားစုံစမ်းရေးကော်မတီကဗုဒ္ဓဟူးနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။သူတို့ကိုအထောက်အထားလိမ်လည်ပြသမှုနဲ့ဆွဲချက်တင်မယ်လို့ဆိုပါတယ်။အသက်38နှစ်အရွယ်ရှိရုရှားသတင်းတော်အီဗန်ဂိုလူနော့ဖ်ဟာ2019ခုနှစ်မှာမော်စကိုမြို့နယ်မှာမွေးစေးဝါလက်ဝဲရှိမှုနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းပါရှင်ကြာသာပတေးနေနဲ့ခင်းတဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ကိုနိုဗိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဝူဟန်မြို့အပါအဝင်ပြည်နယ်တွင်းမြို့ပေါင်း18မြို့ကိုတရုတ်အာဏာပိုင်တွေကပိတ်ဆို့လိုက်တဲ့အတွက်လူဦးရေတန်90ထဲမှနေဘယ်ကိုမှသွားလို့မရပဲအိမ်ထဲမှာပိတ်မိနေကြပါတယ်အထူးသဖြင့်ဝူဟန်မြို့လမ်းမတွေပေါ်မှာရင်းအသွားလာတွေကိုလည်းပိတ်ထားလိုက်တဲ့အတွက်တစ်မျိုးလုံးတိတ်ဆိတ်ခြောက်ခြားနေတယ်လို့မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာတိတ်ပံကျောင်းသားကိုစီတူထွန်းက VOA ကိုပြောပါတယ်ဝူဟန်မြို့နောက်ဆုံးအခြေအနေကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်အခုကလမ်းတွေပေါ်မှာတို့ရင်းသွားလာခွင့်ကိုတော့ပိတ်လိုက်တာပေါ့နော်ပြန်လိုက်တဲ့အတွက်အခုလက်ရှိကဒီမျိုးပေါ်ကလမ်းတွေပါမှာကသူနာတွေကိုသူတို့ဒီဆေးရုံတွေကိုတဲပို့နေတဲ့ ambulance တွေပြီးလို့ရှိရင်ဒီ ambulance တွေမလို့လောက်တဲ့ခါကျလို့ရှိရင်ကူညီဖို့အတွက်လုပ်နေတဲ့ volunteer ကားတွေအိုက်ကားတွေလောက်ပဲသွားလာရှိရပြန်ကျွန်တိုင်းလှုပ်ရှားမှုကတော့ဘာတစ်ခုမှမရှိပါဘူးဟုတ်ကဲ့
အဲ့တော့ဒီဝူဟန်မြို့မှာနေနေတဲ့လူတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့အခြေအနေရောအခုဘယ်လိုရှိလဲရှင
်ဒီဟူပေပြည်နယ်အတွက်ဆိုလို့ရှိရင်တော့ကျွန်တော်တကယ်သူက125ရောက်ပါတော့အဲ့တော့ confirm case က3554ရောက်ပြီးပြန်ပြီးတော့ recover ဖြစ်တာ80အဲ့ဒီပြည်နယ်မှာတော့အများဆုံးအခြေအတွက်ဖြစ်နေရဗ
ျဒီနောက်ဝူဟန်မြို့အပါအဝင်ပေါ့နော်ဒီအဲ့ဒီပြည်နယ်ကြီးတစ်ခုလုံးမှာတရုတ်အာဏာပိုင်တွေကနေပြီးတော့ဒီယောဂပိုးဆက်ပြီးမပြန့်သွားအောင်လို့သူတို့ဟိုထိန်းချုပ်ကာကွယ်နေတဲ့အနေအထားတွေနောက်ပြီးတော့ယောဂနဲ့ပတ်သက်ပြီးသူတို့ကျန်းမာရေးပေါ့နော်ပညာပေးနေတဲ့အနေအထားတွေရောလုံလောက်မှုရှိသလားဘယ်လိုမြင်လဲရှင်
ဟုတ်ကဲ့အခုသူတို့လှုပ်ထားတဲ့အခြေအနေကတော့အကောင်းဆုံးပေါ့နော်အကောင်းဆုံးဆိုတာဒီ public transportation ကိုရပ်လိုက်တဲ့အတွက်ဒီ virus ရဲ့ကူးစက်ပြန့်ပွားပုံကလည်းသူကလူလူချင်းကနေပြီးတော့ကူးတယ်ဟာဖြစ်တဲ့အတွက်တော့ခီးသွားလာမှုတွေမရှိတော့ဘူးပြီးတော့လူလူချင်းအထိတွေ့ဆက်ဆံမှုနည်းသွားတဲ့အတွက်ထိန်းချုပ်နိုင်မှုအားတော့တော်တော်လေးကောင်းသွားတယ်ပေါ့နော်တကယ်လို့သူတို့ဒီလိုသာမလုပ်ဘူးဆိုလို့ရှိရင်တော့ဒီချိန်မှာကူးစက်ခံရမှုတော့တောင်းကနန်းလည်းဖြစ်နိုင်တယ်တင်းကနန်းလည်းဖြစ်နိုင်တယ်ပေါ့နော်အဲဒီလိုမျိုးဒီ public transportation နဲ့ပိတ်ထားတာတော့ကူးစက်ခံမှုတော့ဆက်လက်မြင့်တက်နေသေးတာဖြစ်တဲ့အတွက်သူတို့ဒီလိုလှုပ်ထားတာကတော့အကောင်းဆုံးအခြေအနေလို့ကျွန်တော်တို့မြင်ပါတယ်ဗျဟုတ
်ဝူဟန်မှာစပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလမှာစဖြစ်တဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေရောဘယ်လိုသိရလဲရှင်ဘယ်လိုစဖြစ်လဲဆိုတာကိုပြောပြလို့ရမလား
ဟုတ်ကဲ့ဟိုဒီဘက်ကနေပြီးတော့ထုတ်ပြန်တဲ့သတင်းကတော့သူတို့ကဒီပင်လယ်သာရောင်းတဲ့ဈေးကနေပြီးတော့စပြန့်တယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့စဖြစ်တဲ့အခြေအနေမှာသူက လူလူချင်းမကူးတို့တို့ကပြောတယ်အဲ့တော့ကျွန်တော်ဒီ New Year မှာလို့ရှင်လဲလုံးဝလူအပြည့်ပဲပုံမှန်တခြားနိုင်ငံတွေမှာဆင်နွှဲသလိုပဲပြောပြောရှင်ရင်းနဲ့ရှိနေကြသေးတယ်လူငယ်တွေတပတ်ကမှသာလင်တကယ် serious အခြေအနေလူလူချင်းကူးရဆိုပြီးတော့တို့ကထုတ်ပြန်လိုက်တဲ့အတွက်ပြောတာတော်တော်ကြီး၆ချောင်းဝါပါတော့အဲ့ဒီတိုင်ငယ်ကတော့ကျွန်တော်ပုံမှန်သွားလာတာမျိုးတွေရှိနေသေးပါတယ
်ကိုစီတတို့ရဲ့ Facebook မှာတင်ထားတဲ့ video file ကိုကြည့်ရတာအများဆုံးလို့ရှိရင်ဒီဝူဟန်မြို့မှာနေထိုင်နေတဲ့သူတွေကတို့ဝူဟန် fighting ဆိုပြီးတော့ on နေတဲ့အတန်ဟိုဟာပေါ့ video file လေးတွေ့ရပါတယ်ဒီညဘက်မှာပေါ့နော်တို့ဒီနေထိုင်နေတဲ့တို့အဆောက်အုံနေရာနေပြီးတော့လေအဲ့တော့အဲ့လိုတွေ့ရတဲ့အတွက်ဒီဝူဟန်မှာရှိနေတဲ့ဒီလူတွေကနေပြီးတော့ဒီ virus ပိုးကိုခုပြတ်နှက်လာနေတဲ့အပေါ်မှာသူတို့စိတ်ပိုင်းဆိုင်ရာဒီထိခိုက်တာစိုးရိမ်တာတွေကဘလို့အခြေအနေမျိုးတွေ့ရလဲပေါ့လေ
တနေ့နဲ့တနေ့ပေါ့နော်ကူးစက်ခံတဲ့နှောင်းကလည်းများလာတယ်ပေးတဲ့နှောင်းကလည်းများလာတယ်ဖြစ်တဲ့အတွက်စိုးရိမ်ခိုက်လန့်နေမှာတော့အမှန်ပဲခင်ဗျဒါပေမဲ့တချို့ကျွန်တော်ဒီဗီဒီယိုကလစ်လေးတွေ့ရတယ်ပေါ့နော်အဲ့ဒါသူတို့အိမ်ထဲမှာသူတို့ကျန်းကျန်းမမာရှိအောင်အားကစားလုပ်နေတာမျိုးတွေတွေ့ရတယ်အဲ့တော့လူကတော့အမျိုးမျိုးရှိမှာပဲခင်ဗျအစိတ်တက်ကြနေတဲ့သူတွေလည်းရှိမယ်ပြီးတော့ဒီလိုမျိုးပြပြရှင်နဲ့မကူးစက်ခံရအောင်ကိုယ်စိတ်ကိုပြင်ဆင်ထားရတဲ့သူတွေလည်းရှိမှာပါခင်ဗျဟု
တ်
ဒါပေမဲ့ဒိဋ္ဌိတကူကတော့ဒီမျိုးကစဖြစ်တာဖြစ်တဲ့အတွက်ကူးစက်မှုနှုန်းဒီပေးတဲ့နှုန်းအောင်အကြံမြင့်တဲ့နေရာအတွက်တော်တော်ကြီးတော့ကြောက်လန့်နေမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျ
ဝူဟန်မှာကိုရိုနာဗိုင်းရပ်စ်ကိုစပြီးတော့တွေ့တယ်ကူးစက်ရောဂါအန္တရာယ်ကြီးလာနေပြီဆိုတော့အခြေအနေကိုကိုစီတူထွန်းတို့ကဘဲချိန်မှာတိလိုက်ရပြီးတော့ကိုစီတူထွန်းတို့ရဲ့ဒီတက်ကူကြောင်းနေမှာအဲ့လိုမတက်ဖို့ပေါ့နော်အဲ့လိုပိတ်လိုက်တာမျိုးတွေဘယ်လိုစဖြစ်လဲရှင
်ကြောင်းတော့တော်ဒီအခုကဒီ no winter vacation ဖြစ်တဲ့အတွက်ပိတ်ထားတာဗျဒါပေမဲ့အဲ့စတိတာတော့တော်ဒီ22ရက်ပေါ့နော်ဟုတ်အဲ့နောက်တည်းကတော့တည်င်းတည်ကြတယ်ဒါပေမဲ့ officially lockdown လုပ်တယ်ဆိုပြီးတော့မြို့လုံးလိုက်တာတော့23ရက်နေဗျဟုတ်အဲ့3ရက်နေမှလုံးလိုက်တာပါအခုကတော့ကျွန်တော်အဲ့လက်ပြီးလဲအကုန်ပိတ်ထားတယ်ပြီးတော့ဒီတခြားဒီစင်ကြာကြီးဆက်ဝင်းဒိုဗီဂေးရှင်းမှာရှိနေကြဖြစ်တယ်အဲ့လိုမျိုးတခြား cost တွေလဲအကုန်ပိတ်လိုက်တယ်ပေါ့နော်အခုလောဆယ်တော့အဲ့လိုအခြေအနေပါဗျာဟုတ
်အဲ့ဒီအခြေအနေကဘယ်တော့ပုံမှန်ပြန်ရောက်လာမယ်လို့မျှော်လင့်ထားလဲရှင
်အဲ့ဟာကကျွန်တော်အသေးစားမသိဘူးဗျဘာလို့မှလည်းမသိဘူးပေါ့နော်တချို့တက္ကသိုလ်တွေမှာတော့ဒီနောက်ထပ်ကျွန်တော်ဒီ semester တစ်ခုကို postpone လုပ်ဖို့တော်တော်ရှင်းတဲ့ချက်တွေထုတ်တာမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ကြောင့်ကတော့မထုတ်သေးဘူးပေါ့နော်အဘရောပုံမှန်ပြန်ဖြစ်လာမယ်လို့ကလည်းအတိအကျပြောလို့မရသေးဘူးခင်ဗ
ျဒါကတော့ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာသိပ္ပံကျောင်းသားကိုစုတူထွန်းနဲ့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ဒီဆက်သွယ်မေးမြန်းချက်နဲ့တစ်ဆက်တည်းတင်ပြမယ်သတင်းပေးပို့ချက်မှာလည်းဒီထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲလီမြို့နယ်ကတဲခိုကန်းတစ်ခုမှာတရုတ်နိုင်ငံဂွမ်ဂျိုးပြည်နယ်ကနေလာရောက်လက်ပတ်တဲ့အမျိုးသမီးတဦးမနေ့ကမနေ့ပိုင်းမှာသူ့အခန်းထဲမှာတိတ်ဆုံးနေခဲ့ပါတယ်တိတ်ဆုံးသူရဲ့အလောင်းကိုကူးဆက်ရောဂါတိုက်ဖျက်ရေးလုပ်နေတဲ့နှကုနှစ်ပင်ဆေးရုံကနေပြီးတော့ဆေးဝင်တန်းတွေကလာရောက်တည်ဆောင်သွားပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးဆက်ပြန့်ပွားမှုရှိနေတာကြောင့်ဒေသခံတွေကလည်းစိုးရိမ်နေကြတာပါ VOA သတင်းတောက်မတ်အေးမာကအသေးစိတ်ကိုသတင်းပေးပို့ထားပါတယ်ရှင
်တိတ်ဆုံးနေကြဒီကနေ့မနေ့ပိုင်းကတွေ့ရှိခဲ့သူဟာအသက်32နှစ်အရွယ်တရုတ်အမျိုးသမီးဝမ်လီချမ်းဖြစ်ပြီးသူဟာတရုတ်နိုင်ငံဂွမ်ဂျိုးပြည်နယ်ကနေထိုင်းနိုင်ငံချင်းမိုင်မြို့ကိုဇန်နဝါရီလ28ရက်နေ့ကလေးကလာရောက်ခဲ့တာဖြစ်ပါတယ်။သူမတဲခိုတဲ့တဲခိုကမ်းမှာညဝစ်အဝစ်စားနဲ့တိတ်ဆုံးနေသူတရုတ်အမျိုးသမီးမှာဘာတန်ရာတန်ချက်တွေမှမတွေ့ရဘူးဆိုပြီးကနဦးစစ်ဆေးချက်တွေမှဖော်ပြထားပါတယ်။နောက်ပိုင်းမှာကုဆက်ယောဂတိုက်ချက်ရေးဆေးရုံနကွန်ပင်ကနေဆေးဝင်နှန်းတွေလာရောက်ပြီးအလောင်းကိုဆေးဆစ်ဖို့အတွက်ဆေးရုံကိုယူဆောင်သွားခဲ့ကြတာပါ။ထိုင်းနိုင်ငံမှာတရုတ်နိုင်ငံဝူဟန်ဒေသကနေစတင်ခဲ့တဲ့အဆုတ်ရောင်ယောဂပြန့်ပွားမှုရှိနေတဲ့အတွက်ဒီအမျိုးသမီးတည်ဆုံနေတဲ့သတင်းကိုကြားရတဲ့ချင်းမိုင်မျိုးကမြန်မာနယ်ပွားတွေစိုးရိမ်နေကြတယ်လို့လည်းချင်းမိုင်မျိုးမှာအလုပ်လုပ်နေတဲ့ရှမ်းမျိုးသမီးတူဦးကပြောပြပါဗျာ
။အဲဒါမဲ့အဲ့ဥစ္စာဘာကြောင့်ရှိတယ်ဆိုတော့တော့တို့ကစီးအောင်ယူသွားပြီးနှစ်နှစ်ရမှတည်ရမယ်လို့ပြောတယ်။အဲ့ဒီတော့ဘာကြောင့်တည်တယ်ဆိုတော့မတည်သေးဘူး။အများကြီးရှမ်းကြီးပဲရှိအဲ့ဟိုတယ်ဒီမှာအဲ့အလုပ်သမားတွေကရှမ်းဆောင်များရှင်အော်အလုပ်သမားတွေအများကြီးချမ်းနေပြီးသေးတော့ဟိုဆယ်နှစ်ခံကတော့အဲ့ဒီအလုပ်သမားကတော့ဒီကတန့်ရှင်းတွေအများကြီးဟုတ်ရတော့ဘောနောက်ပြီးအဲ့ဒီဒီရှမ်းမတွေကအိမ်ဆောင်ကြီးအိမ်ဆောင်ရှိတဲ့ဓာတ်ရင်းရှိတဲ့ဟာတွေနောက်ပြီးနေရတာတွေကလည်းဟိုဒီလိုမျိုးတိစအိမ်တွေမဟုတ်အများနဲ့နေရတာတွေပြောကြတယ်ဟဲ့ဒီဒီကိနဲ့မှာလည်းပြောကြတယ်ဂတိနဲ့နေဖို့အပြင်ထွက်လို့မျိုးတိစထောက်ဖို့နောက်ပြီးတော့မှာအဒီရတဲ့နာမသွားဖို့ဒီအဲ့လိုမျိုးတော့ပြောနေအရှင်ရှင်းလို့ချင်ပါလေ။အော
်ထိုင်းနိုင်ငံချင်းမိုင်မြို့ကနှကုံးပင်ဆေးရုံဟာ ကိုရိုနာဗိုင်းရပ်ကိုပထမဦးဆုံးကူးစက်ခံရသူတွေကိုထားတဲ့ဆေးရုံဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်ကနေစတဲ့ကိုရိုနာဗိုင်းရပ်ရောဂါကပ်ဆိုးကိုတနင်္ဂနွေလုံးကအထူးစိုးရိမ်နေရချိန်မှာချိန်မှန်မြို့ကိုရောက်လာတဲ့ဒီတရုတ်နိုင်ငံသူဟာဒီအဆုတ်ရောင်ရောဂါကြောင့်တိတ်ဆုံးတာဟုတ်မဟုတ်နှစ်ကုန်းဖေးဆေးရုံကမကြခင်ထုတ်ပြန်သွားမှာဖြစ်ကြောင်းထိုင်းတရင်းနေမှာဖော်ပြနေပ
Shang Lare, Sishao, a show chin lumu, Tomia Laha, Sana Yikane, Sekuta Yi to a Kek Kene, Yisai Nijaya Biro, Longjo Yi Chini, Ya, Niyam Piambu, Songpia Tarek to Jira, Dema, Nia, Tatabi Bugu, Lula Nijabare, Yakaibine, Soyakaro, Sana Yika, Dre, Kuni, Taupe, Bini Bime, Yuate, Tau Bugaro, Sodi de Lusuare, Buim Yamawai, Drin, Dau, Kumuso, Kat, the name people, Tabarish.
Hoge, Amune, Grima, Diza, Sobanga, Damrone, E. Lenaga, and Porija, Taiwari, Pintan Kerajo, Dale, Melamone, Kazu Ganjiwa, Osuiga, Ashu Chin, Yuadariha, Makuita, Dita Gipene, Amu Borigo, Dinshon Lajara, Pipare, Lolozema, Amu Bogu, Ashu Chin, Yuada, Ayala, Yoshi Labi, Doya Niba Loha, Yai Sichon's Kanpi, Pulin Tare, Mune, Aza Kamama, Nitai Nijadalu, Jenia Laugaro, Nisaya, Sumuri Sima, Nitai Nijabare. Leshi, Sichon's Kama, Jongriniare, Kekego, Delechon Yua Honga, Dinshon Lade, Ulamin Tonga, Akulu, Biobare.
Kekara, Munu, original, Liga de Sana Yakaro, Jamai, Chini, Eren Kuala. แต่มาอีกก็จะเนาะดีกว่าดีดูเฟรมมาเว้ยจะเนาะรูปเช็ดเลยกูตายอ่ะวะดีกว่าตามคันเลยเนี่ยยิ่งเล่นอยู่เลยดีกว่าดูคู่ยาสูนเนี่ยเนี่ยเลยสิเนาะดีกว่าเช็ดอ่ะดีเคลียร์วันโชววันเช็ดอ่ะรูปเช็ดบาร์เอ้ยอะไรเนี่ยจะเนาะรูปกูอยากกูเปลี่ยนหัวชินเนาะจะเนาะรูปมันไม่ใช่รูปผมเนี่ยวันเช็ดไหนก็เช็ดดีอามิโอเนี่ยเทมาเว้ยจะเนาะดีลงช่วงเย่แต่เนี่ยนี่จะเดนี่ยทุกคนมาจะเนาะเนี่ยทุกคนเราต้องลงจิมาเร่ ရမမွေးစားထားတဲ့ဟိုဒရိုက်ဆန်တွေနဲ့ဒီရှင်လောက်ဆိုလူမရှိဘူးဆိုရင်အကုန်လုံးပြည့်ပြီးတော့မှာအဓိကအဲ့ဒီလုံဆောင်ရေးကြောင့်မှာ
ဒေသခံအများစုဟာတောင်ယာစိုက်ပျိုးရေးအပြင်ဝါခုတ်ဖြာရဲနဲ့အနီးနားကမြစ်ချောင်းတွေကိုအမိပြုပြီးနေထိုင်စားသောက်နေကြရတာဖြစ်ကြောင်းလည်းပြောပါတယ်တိုက်ပွဲရှောင်ကြီးကြပ်မှုကော်မတီအဖွဲ့ဝင်တို့ဖြစ်တဲ့ဦးတန်းချိုကတော့လက်တလောထောက်ပံ့ကူညီနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။စာနာရေးစားကတော့ဆန်းတစ်ခုပဲကျွန်တော်တို့ဒီရက်ွက်တွေကကျွန်တော်တို့စေနာရှင်ပြီးအသင့်အဖွဲ့တွေကလည်းလာပြီးတော့လှူဒန်းထားတဲ့အားတွေပဲရှိပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ကြည့်နေလိုက်။ဟိုလူရှင်တွေလာပြီးလှူထားတဲ့ဆန်းကကျွန်တော်တို့ကဒီငါးရက်စားတော့ပြင်အဲ့ဒီငါးရက်စားကုန်းတော့ကျွန်တော်တို့ကမရှိတော့ဘူးဆိုတော့ကျွန်တော်တို့ကအဲ့ဒါကုန်းတော့သူစီမှာလာထုတ်ပါလို့အဲ့လိုပြောထားပါတယ်။နော်အတိအကျကြတော့လည်းပဲသူစေနာရှင်ကိုင်းရှင်တွေကနေကျွန်တော်လာလူတွေအဲ့လိုသူလာမလူတဲ့အချိန်မှာကျွန်တော်တို့ကအတိအကျတော့ဝဲကြည့်ရပါတယ်။တမရဲ့အထောက်အပံ့ပြုလို့ကျွန်တော်တို့မှာဒီခရီးတွေခဏခဏဆေးရုံတင်ရတယ်အဲ့ကျွန်တော်တို့ဆေးရုံကဆရာဝန်ကြီးကိုလည်းတော့လာပြီးလိုအပ်တဲ့ဆေးတွေပတ်မှုပြုတယ်ဒါပေမဲ့ဆေးရုံတင်ရတဲ့အချိန်မှာဒီလိုအပ်တဲ့ဆေးဝါးတွေဝဲရတဲ့အချိန်မှာကျွန်တော်အလူရှင်းလည်းမရှိတော့အဲ့ဒါလေးကကျွန်တော်မှတော့အခက်ခဲကြည့်နေပါတယ်
နောက်ထပ်လိုအပ်နေတာတွေကတော့အနှွေးတွေနဲ့ဆောင်းတွေဖြစ်ကြောင်းလဲဦးတန်းချိုကဆက်ပြောပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာကစစ်ဆောင်တွေအခက်ခဲနဲ့ပတ်သက်ပြီးကူညီဆောင်ရွက်ပေးနေကြောင်းနဲ့အများရန်နေထိုင်ဖို့အတွက်တော့စီစဉ်ဖို့စောသေးကြောင်းအခုလိုပြောပါတယ
်။ဒီရောက်လာတဲ့လူတွေကိုကျွန်တော်တို့ဒီအလူဥပ္ပင်းတော်လူကခံဝန်ကြီးဌာနနေပြီးသက်ဆိုင်ရာဟာဥချိုးရေးမှုမြို့နယ်ဥချိုးမှုတွေတစ်ဆင့်ပေါ့နော်ကျွန်တော်တို့ဆန်ရိတ်ကပြေရပါမယ်။ဒေသကိုသူတို့မကြမ်းနိုင်ဆိုရင်တော့ဟိုအစိုးရတနည်းတဖို့စီစဉ်ပေးရမှာပေါ့နော်။ဘာလို့ဒါကကိုပြည်သူတွေပဲလေ။ဟိုသူတို့မလုပ်ကြုံတော့အသက်ပေးရနေအောင်ထွက်လာကြ။တကယ်လို့ငြင်းညမ်းသွားရင်တော့သူတို့ကိုယ့်နေရာကိုပြင်ရင်းရမှာလေ။နော်။အများကအခြေချနေတယ်မဆိုကုမဖြစ်စားဆိုတော့ပြောလို့နည်းနည်းစောရလို့ထင်တယ်စ။
စစ်ဆောင်တွေထဲမှာကျောင်းနေအရွယ်ကလေးငယ်တရာကျော်လောက်ပါဝင်ပြီးသူတို့တွေကိုဒီကနေ့မှပဲပညာဆက်လက်သင်ယူဖို့အတွက်ကျောင်းကားကျောင်းမှာကျောင်းအခွင့်ပြုထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အမျိုးနယ်အတွင်းကရွာသားတရာကျော်ကတော့မကွေးတိုင်းဒေသကြီးမင်းဘူးငဖက်တရက်နဲ့မင်းတုံးမြို့နယ်ဘက်တွေကိုတိတ်ဆောင်သွားတာတွေလည်းရှိနေပါတယ်
ဗီယိုအင်မြန်မာဝိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်တော့မှာဖြစ်ပါတယ်။ဗီယိုအင်မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထောက်လင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဗီယိုအင်မိုဘိုင်းအက်ပ်တစ်ခုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။အက်ပ်နဲ့အန်ဒရိုက်ဖုန်းနဲ့မျိုးစလုံးအတွက်သက်ဆ
application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဒီရက်ပိုင်းတွင်ထွက်ပေါ်လာနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြမနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်
။အတင်ပြောင်းလာနေတဲ့ရခိုင်ပြည်စပွဲလို့အဓိပ္ပာယ်ရမယ်။ The Changing Face of Myanmar's Raging Rakhine War ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကို asiatimes.com မှာဆောင်းပါးရှင်အန်တိုနီဒေးဗစ်ကရေးထားပါတယ်။ရခိုင်ပြည်နယ်မှာအေအေနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတာကြောင့်တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းမှာရှုပ်ထွေးမှုတွေဖြစ်လာစေတယ်လို့ဆောင်းပါးရှင်ကအစကြေထားပါတယ်။အခုဆိုရင်တိုက်ပွဲတွေဟာကြောက်ခုရင်နဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေနားနီးလာပြီးဖြစ်ပြီးတရုတ်အနေနဲ့အဲ့ဒါကိုဘယ်လိုရှောင်မဲဆိုတာလမ်းရှာဖို့လိုလာပြီလို့ဆောင်းပါးရှင်ကရေးထားပါတယ်။အေအေနဲ့ဖြစ်နေတဲ့တိုက်ပွဲတွေဟာနိုင်ငံမြောက်ပိုင်းမှာရက်လိုက်ဖြစ်လိုက်တိုက်ပွဲတွေနဲ့မတူဘဲအပြစ်ခတ်ရစေးလမ်းစမမြင်သလောက်ပဲလို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။ဒီကလေးနဲ့မိုးရွာဒီကာလကလေးကအေးအဖွဲဟာမဟာဗျူဟာနှစ်ခုကိုချမှတ်လို့ဆောင်လာပြီး2020ပြည့်နှစ်ထဲမှာအဲ့ဒီမဟာဗျူဟာတွေကိုဗိုးပြီးအရှိန်မြင့်လှုပ်လာနိုင်ခြင်းရှိတယ်လို့ဆိုပါတယ်။ပထမဗျူဟာကအုတ်ချုပ်ရေးရန်တရားတစားစပြည့်ဝင်လာတဲ့ရခိုင်မြောက်ပိုင်းမှာအေးအေးကစင်တန်အုတ်ချုပ်ရေးရန်တရားထူထောင်လာတာဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။ဒုတိယဗျူဟာကတော့ဘူဒီတောင်ရသေးတောင်စတဲ့ရခိုင်မြောက်ပိုင်းစင်မြေပြင်တွေကနေတောင်ဘက်ဆင်းလာပြီးကြောက်ဖြူနဲ့နီးတဲ့မြေပုံတို့အန်းတို့နာတိစစ်မြေပြင်ရွေ့လာနေတာဖြစ်တယ်လို့သုံးသပ်ထားပါတယ်။အန်းမြို့ဟာတပ်မတော်ရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့မြို့ဖြစ်တာကိုလည်းထောက်ပြထားပါတယ်။အဲဒီလိုစစ်မြေပြင်တိုးချဲ့လာတာကရေတို့ကနေကာလလတ်အတွင်းမှာတော့တရုတ်မြန်မာစီးပွားရေးစင်ညာစီမံကိန်း CMEC ရဲ့ပင်လယ်ဘက်ပိုင်းကစီမံကိန်းတွေအပေါ်တည်ရောက်မှုရှိမဲ့အလားအလာနည်းပုံရပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ CMEC နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဓာတ်ရိုက်တိုက်ခိုက်လို့ဘာအကျိုးမှမရှိဘူးဆိုတာအေအေကလက်ခံထားပုံရတယ်လို့ရေးထားပါတယ်။ဒါပေမဲ့2019ခုနှစ်အတွင်းတိုက်ပွဲတွေပိုပြင်းထန်လာတာကိုထောက်ပြပြီးအေအေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တပ်မတော်အကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရဖို့မေးမြန်းနေတယ်လို့ဆိုထားပါတယ်။တစ်ဖက်မှာလည်း KIA ကတိုက်ပွဲတွေရထားတာ TNL နဲ့ MNDAA တို့ကလည်းတစ်ဖက်သက်အပြစ်ရထားပြီးဒီနေ့နောက်ပိုင်းမှာပိုကျယ်ပြန့်တဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတာတွေကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။ဘယ်လောက်ဖဲမရေမရဖြစ်နေပါစေမြောက်ပိုင်းအဖွဲ့နဲ့တက်မတော်ကြမှာသာငြိမ်းချမ်းရေးရသွားရင်အေအေဟာနိုင်ငံရေးရအထီးကျန်သွားမှာဖြစ်ပြီးတရုတ်ကအကောင့်ထည့်ဖော်ဖို့စောင့်နေတဲ့ CMEC စီမံကိန်းတွေကိုလည်းစတင်နိုင်မှာဖြစ်တယ်လို့တက်မတော်အနေနဲ့လည်းရခိုင်မှာအေအေကိုတိုက်ဖို့အရင်အမြစ်တွေကိုပို့သုံးနိုင်မှာဖြစ်တယ်လို့ရေးထားပါတယ်အပြစ်ရပ်ပြီးတော့တိုင်းရင်းသားတွေကိုတူးခဲတဲ့နေ့ဟာ1980ပြည်နှစ်တွေကလေးကတက်မတော်ကသုံးလာတဲ့ပုံကံမှုတံပြန်နေနည်းရင်းနီလန်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံမှာတကယ့်ငြိမ်းချမ်းရေးကိုဒီနည်းလမ်းနဲ့မရခဲ့ဘူးပေမဲ့အချိန်ပိုရဖို့အတွက်ကတော့အလုပ်ဖြစ်ခဲ့ဘူးကြောင်း2020ပြည့်နှစ်မှာကတော့ဒီနည်းလမ်းကြောင့်အဓိကအကျိုးဖြစ်မဲ့သူဟာတရုတ်နိုင်ငံပဲဖြစ်ဖို့များကြောင်းဆောင်းမရှင်ကညှိကုံးချုပ်ရေးသားထားပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို70 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
နိုင်ငံတကာလေစိတ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးဆိုင်တဲ့နေရာတွေမန္တလေးလေစိတ်ဖြစ်ပါတယ်မန္တလေးနိုင်ငံတကာလေစိတ်မှာနော်ဆရာတို့ကျန်းမာရေးဌာနအနေနဲ့
ဒါကတော့ကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းအသိပညာပေးထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါဒီရက်ပိုင်းနေ့အတွင်းပေါ်ထွက်လာတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းဟာလက်တွေ့အကောင်အထည်ပေါ်လာဖို့ဘယ်အစ်စ်တွေကိုကြော်ဖြတ်ရမလဲတကယ်ကိုကြော်ဖြတ်နိုင်ပါမလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့နာမည်နဲ့အညီဒီမိုကရေစီရေးပြည်ထောင်စုရေးကိုဘလောက်ရုံလုံးဖော်နိုင်မလဲဆိုတာတွေကိုမြမနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းနဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါရရှင်
ကျွန်တော်ရန်ယူသိမ်းခင်ဗျာဒီမနက်ကဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ဒုတိယအကြိမ်ပြင်ဆင်သည့်ဥပဒေမူကြမ်းဆိုတာထွက်လာတာကိုတွေ့ရပါတယ်ဒီမူကြမ်းရေးဆွဲတဲ့နေရာမှာတမတော်သားကုစလေရဲ့သဘောတူညီမှုလည်းပါသလားသူတို့လည်းသဘောတူထားရဆိုသဘောလားဒီခါမှာအ
ဲကျွန်တော်လေ့လာမိသလောက်တော့ပေါ့လေဒီတမတော်သားသတ်တော်ကုစလေတွေကနေနောက်ဆုံးထွက်လာတဲ့မူကြမ်းနဲ့ရမှာပါတဲ့အချက်လက်တွေပေါ်မှာသဘောတူညီတယ်လို့တော့တရားဝင်ပြောတာမျိုးထုတ်ပြန်တာမျိုးတော့မတွေ့ရပါဘူးဗျာ
။နောက်တစ်ဆင့်ကဒီဟာကိုအမှန်တကယ်အကောင့်ထဲပေါ်ဖို့အတီးပြဖို့ဆိုရင်ဆက်ပြီးတော့ဘယ်လိုလုပ်ဖို့လိုပါသလဲ။လွှတ်တော်မှာအရင်လိုပဲ85ခိုင်နှုန်းအတီးပြမှဒီဟာအတီးဖြစ်လာမလားဆက်သဖြင့်အဲ့ဒီအလားတာကိုလည်းနည်းနည်းကြူပြောပါအောင်ခင
်ဗျာ။ဥပဒေချဲဒီကော်မတီကနေကျွန်တော်တို့ဟိုဟုတ်ပြီသူပြီလို့ရှိရင်ပြည်တော်စုလွတ်တော်ကိုတင်ရပါမယ်ဒီဥပဒေကျမ်းမှာပါတဲ့ပုံမှန်တစ်ခုချင်းစီရဲ့ like ကိုဒီလွတ်တော်ရဲ့အစွန်းချက်ကိုယူရပါမယ်အဲ့လိုလွတ်တော်ရဲ့အစွန်းချက်ကိုယူတဲ့နေရာမှာเนาะဟိုပုံမှန်436ကကြီးနဲ့ခါကွေးအရာပေါ့လေပထမအဆင့်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုလိုအပ်ပါတယ်85ရာခိုင်နှုန်းအပေါင်း1ထောက်ခံမှုလိုအပ်ပါတယ်အဲ့ဒီတော့ကြောင့်မလို့လက်ရှိတီတော်စုလွတ်တော်ထဲမှာတမတော်သားလွတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတဲ့အခါကျတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်နော်ဘယ်ပုံမှကိုမှပြင်လို့မရနိုင်တဲ့အချက်သေးကြီးကတော့ရှိနေတယ်လို့ပြောနိုင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ကသူတို့ရဲ့မူကြမ်းထဲမှာပါတဲ့အချက်လက်တွေကိုမဆွေးနွေးခြင်းကလေးကဒီကြလားဟာဘလောက်ဖြစ်လာနိုင်ကြလဲဘလောက်ဆက်ဆက်နိုင်ကြလဲဆိုတာစဉ်းစားမိရင်တော့ရှေ့ခီးကတော့မှုံမှိုင်းနေတယ်လို့ပဲကျွန်တော်ကတော့စဉ်းစားမိပါတယ်ဆိုနောက်တစ်ခုကဒီလိုအခြေအနေမျိုးမှာဒီဟာထွက်လာတာနဲ့ပတ်သက်ပြီးတော့လည်းပဲအချိန်ခါကိုလည်းနည်းနည်းစဉ်းစားကြည့်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာရွေးကောက်ပွဲနဲ့တက်လာပြီးကတည်းကဖွဲ့စည်းပုံပြင်ရေးဆိုတာသူတို့ရဲ့ထိတ်တန့်ဥစားပေးထဲမှာပါလာခဲ့တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခု2020ရွေးကောက်ပွဲနီးလာလို့တော့ဟာသူတို့ကတိကိုသူတို့အကောင့်ထဲပေါ်ဖို့ကြိုးစားပါတယ်ဆိုပြီးလုတ်ပြတာသာဖြစ်နိုင်မယ်လို့ဝေဖန်လာကြလဲရှိနေပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာတော့
အမျိုးသားဒီမိုကရေစီဖွင့်ချုံရေ2015ရွေးကောက်ပွဲအဓိကကြွေးကြော်ဆုံးမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာပါပါတယ်အဲ့ဒီအတွက်ကြောင့်မို့သူ့ရဲ့ရွေးကောက်ပွဲကတိကိုကိုပေါ်ဆောင်မှုအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုလှမ်းလာတယ်ဆိုတာတော့ဒါမငင်းနိုင်တဲ့အချက်ပါတကယ်တမ်းကတော့ဒီပေါ်ဒီပုံချေအောင်မယ့်တက်တဲ့ကိုကျွန်တော်တို့အပြည့်မရှာနိုင်ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးဟာတမင်မွေးကြားထားရင်လည်းဖြစ်နိုင်ပါတယ်နောက်ပြီးတော့ရှေ့မတွေ့နောက်မဆုတ်လည်းဖြစ်နိုင်ပါတယ်အဲ့တော့ဒီပေါ်ဒီပုံချေအောင်မယ့်တက်တဲ့ကိုကျော်လွှားနိုင်ဖို့စ ဒီကအဖြစ်ပေါ့လေဒီအာဏာရပါတီရဲ့သတ်တော်ကိုယ်စားလှယ်တွေနဲ့ဒီတက်မတော်ပါသတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်အိမ်မတမ်းမှာရေးကြည့်တယ်လို့မြင်ပါတယ်ဒီအဆုံးဖြတ်တစ်ခုတုံးလာသတ်တော်ကိုယ်စားလှယ်တွေဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှင်းလင်းတင်ပြီးတော့ဘုမွေလေးလေးနဲ့ညီနိုင်ဆွေးနွေးပြီးတော့သတ်တော်တွေမှာအဖြေရှင်းနိုင်တဲ့သဘောတူညီချက်တွေရအောင်လုပ
မဲဆွဲကျင်တို့ချင်းကိုက်လောက်လာသလားဆိုရဲအမြင်ထက်ကရှိတယ်လို့နောက်တစ်ပတ်ကစဉ်းစားပြန်ရင်လည်းအခုICJ ကိစ္စမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာခြေတန်းကမမမမရပ်ပြီးတော့တက်မလို့ကောက်ွယ်ခဲ့တယ်လို့လူတချို့ကသုံးသပ်ကြပါတယ်ဆိုတော့အဲ့လိုကောက်ွယ်ပေးခဲ့အတွက်လည်းတစ်ဖက်မှာတက်မလို့ကသူတို့အပေါ်မှာတင်ညွတ်တဲ့သဘောရှိလာလိမ့်မယ်နားလည်မှုပေးတဲ့သဘောရှိလာလိမ့်မယ်လ
ကျွန်တော်ကတော့ဟိုရှောင်းကြောကန်တာပြောတဲ့စဉ်းစားချက်ကဟိုတိတ်ပြီးတော့ဟိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။တကယ်တမ်းဒါကတော့ခုနပြောသလိုပေါ့အကောင့်ဘက်ကိုမျှော်တေးပြီးတော့စဉ်းစားမယ်ဆိုရင်တော့ဒါဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့ပတ်ကံဒီဟိုသုံးသပ်နိုင်ပါတယ်။ဒါကြောင့်လည်းလက်တွေ့အခြေအနေမှာဒီပြည်တော်စုလက်တော်တွင်မှာဒီတမတော်သားလက်တော်ကိုယ်စားလှယ်နဲ့ဒ ပြင်ဆင်ရေးပြတ်ပတ်ပြီးတော့အတင်းနာမှုတွေကမြန်မာနေသေးပဲဆိုတာတော့ဖုံးကွယ်လို့မရတဲ့အနေထားပါတကယ်ခီးပေါ်ဖို့ညှော်လင့်နိုင်မဲ့အချင်းချင်းဟာကျွန်တော်အမြင်ကတော့ဒီအရက်ဖက်နိုင်ငံကြီးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေချာမှာအပုပ်ဝင်နေနေညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်ဖို့အဲ့ဒီသဘောတူညီချက်တွေကိုထပ်ဆင့်ပြီးတော့တိုင်းပါခေါင်းဆောင်တွေနဲ့ပါဒီနိုင်ငံတွေပြီးတော့ပုံမခိုင်မအောင်လို့ဆိုကဇတ်တော်အချိန်ဒီမှာအရေးကြီးတယ်လို့မြင်ပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့ဒီမူကြမ်းထဲမှာတွေ့တဲ့အချက်တွေကိုကြည့်မယ်ဆိုရင်တော့ပြည်သူတွေမျှော်မှန်းနေရစစ်မှန်တဲ့ဒီမိုကရေစီသူတို့လည်းပဲဒါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အသုံးအနှုန်းကိုဒီထဲမှာသုံးထားတာတွေ့ရပါတယ်။အဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အတိုင်းဒီမိုကရေစီလမ်းကိုဘယ်လောက်ဥတီသွားနိုင်တယ်လဲဖက်ဒရယ်ဖြစ်ဖို့ရောဘလောက်ထိဥတည်သွားနိုင်လဲဆိုတာနည်းနည်းလေးမေးချင်ပါတယ်အစည်းအဝေးပြောနေရင်တော့အချက်လက်တွေကအများကြီးကျွန်တော်ပထမတစ်ခုမေးချင်တာကဒီအထက်မှာတမန်တော်ရဲ့အခန့်ကဏ္ဍကိုရှော့ထားတယ်အရာသားအစွဲကိုအာဏာပူပေးဖို့လုပ်ထားတယ်ဆိုတော့တွေ့ရပါတယ်အဲ့ဒီတစ်ချက်ကတော့ဒါပြည်သူတွေမျှော်မှန်းထားတဲ့ပူပြီးဒီမိုကရေစီဆန်တဲ့သဘောတွေ့ရပါတယ်ဒါပေမဲ့ဖက်ဒရယ်ဖြစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့အရင်တုန်းကလည်း48ဖွဲ့စည်းပုံကလေးကပြဿနာဖြစ်ခဲ့တာကဖွဲ့စည်းပုံကိုဖက်ဒရယ်အစိုးရလုပ်ထားတယ်။ဘ ਹੁ အစိုးရနဲ့ပြည်내အစိုးရတွေကြားမှာဇယားတွေခွဲပြီးတော့အာဏာခွဲဝေထားတယ်။သို့တော်လည်းပဲပြည်내အစိုးရတွေရဲ့အကြီးအကဲဝန်ကြီးချုပ်ကိုဘ ਹੁ အစိုးရအာဏာပိုင်သမ္မတကခန့်တယ်ဆိုတဲ့ကိစ္စကအဓိကဖြစ်ခဲ့ပါတယ်။အဲ့ဒီကိစ္စကိုပဲတိုင်းရင်းသားတွေကလည်းဗလားဖက်ဒရယ်မပြည်တတ်ဘူးဆိုတာပြောခဲ့ရတာရှိပါတယ်။အခု2008ဖွဲ့စည်းပုံမှာလည်းဒီတိုင်းပဲတွေ့ရပါတယ်။ဆိုတော့ဒီအထက်မှာအဲ့ကိစ္စကိုပြင်ဆင်ထားတာမတွေ့ရဘူးဆိုတော့တိုင်းရင်းသားတွေရဲ့မျှော်မှန်းချက်ကိုရောဘယ်လောက်ဖြည့်ဆည်းနိုင်မလို့ထင်ပါသလဲဒီဖွဲ့စည်းပုံပြင်ဆင်ရမှုကအ
ဲကျွန်တော်ရဲ့အမြင်ကတော့အခြေခံမူတွေဘဲမှာပေါ့လေကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အကုံလုံးကိုပြည်ပြည်စင်မှုအစုပြုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ရှင်နိုင်တဲ့ပန်းတိုင်အတွက်တော့ဒါကမဖြစ်မနေပြင်ရမယ်ပုံမှန်တစ်ခုလို့ကျွန်တော်ကမြင်ပါတယ်။အဲဒါပေမဲ့ဒီဖက်ဒရယ်ရှင်ကြီးမှုစစ်စစ်ကိုဖော်ဆောင်မှုကိုပိုင်ပြတ်ခန်းခွင့်ကိုကျမကိုဖန်ပြီးပိုင်ခွင့်တွေကိုဘယ်လောက်ထိအာမခံနိုင်မလဲဆိုတဲ့အပိုင်းအဲ့ဒီလိုအာမခံနိုင်မဲ့ပုံမှန်ကြီးပြင်ဆင်မှုအစုပြုတဲ့အပိုင်းမှာတော့အတော်လေးကိုအားနေတယ်လို့မြင်ပါတယ်။အထူးသဖြင့်တော့ခုနဆရာပြောတဲ့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမဏကခန့်တယ်ကိစ္စနော်အထူးသဖြင့်တော့ဒီပုံမှာ26ပြပေါ့ဒီပုံမှာ26ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိပါဝင်နေလို့အတမကြရသေးပါဘူးဒါပေမဲ့အခုနောက်ဆုံးဖွဲ့တဲ့ကော်မရှင်ရဲ့အပြီးသတ်ဥပဒေမူကြမ်းထွက်လာတဲ့အခါကျရင်တော့ပါလာနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဌာန်းခွင့်ကိုယ်ကျမကိုယ်ဖန်တီးတိုင်ခွင့်တွေကိုအာမခံကြပေးနိုင်တဲ့ပြင်ဆင်ချက်တွေကိုလည်း อันนี้ทาพี่รออสุปิบุอ๋อนี่ไหนซื้อนี่บุอ๋อโดดนี่เจียยาวเลิกผู้อสงเช่อดีเช่าเลิกผู้ดูอันเดียวมีมาเลยแต่ถ้าเกิดเชื่อคนละเบอร์ดูเว้ยแต่ที่ตั้มเราเนี่ยในเงี้ยมาป่าวเนี่ยแข่งกันเอาผู้ชอบชาบุเป็นเสมาอีตัวมาเลยตัวเราไม่ได้เอาไปดูยาวเลยแต่ตัวเราเว้ยเลสิเชนี่มาเคยยี่นี่ละก็อันนี้ตั้มเราผู้แล้วในเงี้ยยี่นี่ ชอบชาบุเนี่ยสักสักเดียวตัวมาอีกูเป็นเสมาสูงเนี่ยอายุตัวเรามาคนละสังอาญาไก่หนูป้องตีเย่เท่าขันมุยาบุรู้อัตโนมัติแล้วก็เส้นอ่ะอีน้องยูสานาขันยูเวจูบีโดแม่เป็นปังเวนสีดูสูสูป้องเย่เขาว่าเจ้าก็เท่าขันยาเมย์สูเร่จะทันจะดีกาชีนี่มาเลยแล้วแม่เป็นปังเวนสีดูสูสูป้องสูดาก็ เมื่อไปเรื่อยดูสุดๆบ่มาหูบ่อันนี้ก็จะมาลุที่ตั้มเชื่อฮะเอ็มน้ำมันเนี่ยมาเรื่อยตั้มเชื่อตะคุลุตัวเองเลยย่าเรื่อยมีทำอยู่ชีนี่บ่ได้ตัวนั้นเลยเลสิพอดีว่าเชียงอุบลเป็นเส้นเนี่ยอุบลมีเจ้ามาป่าเรื่อยตั้มเราเนี่ยย่าเรื่อยชอบชามีเป็นเส้นเจ็ดดีฮะน้าเมื่อสุดอสีวีมาเมื่อคืนสุดแค่ยี่เอาเงินดูยาบุลาลามาชีกเราดู
เนี่ยเรื่องเราจะนวดตรงต่อไปโอเคเดี๋ยววันนี้บางจอบีอ่ะจีโน่เราส่งทุกคนมีจีมาเลยแต่เมื่อเรากลับไปอุจจาระเราแต่เมื่อแข่งกันเอาในงานยาชอบชาดับหูสุดยอดมันเลยดูตัวเลยเว้ยมีมันในงานมาแต่ยังได้สูบตอนยามหูเรื่องนั้นก็ยังเป็นไปขายนิ่งอีดว่ามาดามโยลงมาลุสุอาเปียวท้าบุเรติมาเลยสุดแล้วไอ้ลุสุเปียวท้าเร่
คอนดิชันพอดีไอ้สิ่งที่นี้ปีนี้ยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังย
ကြောင်စံတားရဲ့မြမအေးတုံးသက်ချက်ပါရှင်အခုတော့စနေနေ့ည8:00နာရီစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်တော်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုလျှော့ချဖို့အပါအဝင်2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းစီးပွားပဋ္ဌာန်းမှာပဲဖြစ်ပေါ်လာပါတယ်အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရ နေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။အခုတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။တရုတ်နိုင်ငံမှာစတင်ပြီးတခြားနိုင်ငံတွေစီပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS ရောဂါနဲ့ MERS ရောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူရောဂါတစ်ခုဖြစ်ပြီးသတိပြုစောင့်ကြည့်နေရတဲ့အနေအထားဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားသလိုမြန်မာနိုင်ငံကကျန်းမာရေးဌာနကလည်းဒီဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ခြေမပြတ်စောင့်ကြည့်နေဖို့လိုတဲ့အကြောင်းဒေါက်တာတန့်စင်ကတင်ဆက်ထားပါတယ်ရှင်
ဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်အရတရုတ်နိုင်ငံမှာဇန်နဝါရီလ20ရက်နေ့အထိဝူဟန်ဗိုင်းရပ်စ်လို့လူအများသိနေကြတဲ့ Novel Coronavirus ကူးစက်ခံထားရသူဦးရေဟာ198ဦးထိရှိလာပြီလို့သိရပါဗျ။ တခွဲတီပြုယောဂဗိုလ်တွေ့ရှိသူတွေထဲမှာ52ဦးဟာယောဂပြင်ဆင်လျက်ရှိနေပြီး12ဦးကတော့ဆွေးရတဲ့အခြေအနေရှိတယ်လို့သိရပါတယ်။ဝူဟန်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိုင်းနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်နိုင်ငံတွေလိုမျိုးတရုတ်နိုင်ငံပြင်ပနိုင်ငံတွေမှာလည်းတွေ့နေရပြီဖြစ်တာကြောင့်တရုတ်နိုင်ငံဝူဟန်မြို့နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိနေတဲ့မန္တလေးမြို့ကလည်းဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာနိုင်တဲ့အန္တရာယ်ကိုဆွေးရမလို့ဖြစ်နေတာပါ။တရုတ်နိုင်ငံမှာဝူဟန်မြို့နဲ့ပြင်ပမြို့တွေတော်လာဆက်တယ်မှုကိုအဆက်ဖြတ်ဖို့ကြိုးစားနေတဲ့အချိန်မှာတရုတ်နိုင်ငံဝူဟန်မြို့ကနေမြန်မာနိုင်ငံမန္တလေးမြို့လေဆိပ်ကိုလေယာဉ်ဆက်တက်မှုပြုလုပ်ခဲ့တာကြောင့်မန္တလေးလေဆိပ်ကနေမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာမှာကိုဆွေးရနေကြပါတယ်။ကျမကြီးနဲ့အကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာဦးတာထွန်းကျော်ကတော့မန္တလေးလေဆိပ်ပါဝင်တရုတ်ပြည်ကနေတိုက်ရိုက်ဝင်ရောက်လို့ရတဲ့နေရာတွေမှာကျမကြီးဌာနတွေထားပြီးစောင့်ကြည့်ကြည့်ရှုပေးနေတာကြောင့်ဆိုရင်စရာမလိုဘူးလို့အခုလိုပြောပါတယ်
။ဒီလို information တွေရှိပေမဲ့ဆရာတို့ရဲ့စောင့်ကြည့်ကြည့်ရှုမှုကိုမလျှော့ပါဘူး။အထူးသဖြင့်တော့ဆရာတို့ရဲ့ international နော်နိုင်ငံတကာလေဆိပ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးဆိုက်တဲ့နေရာတွေမန္တလေးလေဆိပ်ဖြစ်ပါတယ်။မန္တလေးနိုင်ငံတကာလေဆိပ်မှာเนาะဆရာတို့ကျမရေးဌာနအနေနဲ့ဝင်လာတဲ့လူတွေကိုစောင့်ကြကြည့်ရှုတဲ့လုပ်ငန်းတွေဆရာတို့လုပ်နေပါပြီ။ရန်ကုန် International လေဆိပ်ကတော့ဆရာတို့အရင်ထဲကရှိပါတယ်။ဒါအပြင်တရုတ်ပြည်ကနေတိုက်ရိုက်ဝင်လို့ရတဲ့တရုတ်ဝင်ဝင်ပေါက်တွေဖြစ်တဲ့မူဆယ်လူဝင်ပေါက်မျိုးမှာလည်းဆရာတို့ကျမရေးဌာနထားပြီးတော့เนาะအထူးသဖြင့်တော့ဖီဘာเนาะချားနာပြီးလူနာတွေဝင်လာတဲ့အခြေအနေကိုစောင့်ကြကြည့်ရှုတဲ့အနေထားရှိပါတယ်အဲ့တော့လက်ရှိအနေအထားရတော့စိုးရိမ်မှုအဆင့်เนาะ alarming stage မှာမရှိပါဘူ
းဝူဟန်ဗိုင်းရပ်စ်ဟာအရင်ကဖြစ်ပွားခဲ့မှုရဲ့ SARS ရောဂါနဲ့ MERS ရောဂါတို့ကိုဖြစ်စေတဲ့ virus ပိုးတွေနဲ့မျိုးနဲ့အုပ်စုတူပြီးအဆုတ်ရောင်ရောဂါကိုဖြစ်စေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂလာဝန်ကြီးဌာနရဲ့ Facebook နဲ့ website စာမျက်နှာတွေမှာထုတ်ပြန်ကြေညာထားတာပါတရုတ်နိုင်ငံဝူဟန်မြို့မှာတည်ဆုံသွားတဲ့လူနာ6ဦးဟာအသက်အရွယ်ကြီးရင်သူတွေနဲ့နာတာရှည်ရောဂါအခံရှိတဲ့သူတွေဖြစ်တယ်လို့လည်းရေးသားဖော်ပြထားပါတယ်ဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေကြီးညာရန်တင့်တင့်ဆိုတာကိုဆွေးနွေးဖို့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေပြီးတော့အရေးပေါ်အစည်းအဝေးတရက်ပြုလုပ်ဖို့စီစဉ်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ပြည်သူလူထုအနေနဲ့ဖြားနာချောင်းဆိုးနာချေပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာခံစားနေရသူတွေနဲ့အနီးကပ်နေထိုင်တာမျိုးကိုရှောင်ကျဉ်ဖို့လူထုတက်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့တိရစ္ဆာန်တွေကိုထိတွေ့ခံနေတဲ့အခါအကာအကွယ်မပါဘဲဓာတ်ရိုက်ထိတွေ့ခံနေတာမျိုးတွေပြုလုပ်ဖို့မြန်မာနိုင်ငံကျန်းမာရေးနဲ့အခလာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတာပါလူထုတဲ့နေရာတွေကိုတနိုင်တမရမှာတောတင်မှုဆိုတာကိုသိပေမဲ့ရှောင်လဲဖို့ခက်ခဲတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးတောလာလှုပ်ရှားနေရတယ်လို့အလုံးလုံးနေတဲ့လူငယ်တွေကအခုလိုပြောပါတယ်
ဟုတ်ကဲ့ဝူဟန်ဒုတ်ကွေးချဥ်ပါတယ်ဝူဟန်ဒုတ်ကွေးယောဂါကကျွန်တော်တရုတ်နိုင်ငံဆက်ပြီးဖြစ်တာပေါ့အဲတရုတ်နိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့စားယောဂါနဲ့မားစ်ယောဂါကိုဖြစ်စေတဲ့ virus ပိုးနဲ့တမျိုးနဲ့လို့သိရပါတယ်ဟုတ်
ဟုတ်ကဲ့ရှင်ဟိုအများသောအဖြစ်လူထုထားတဲ့နေရာတွေပေါ့နော်အဲ့နေရာတွေသွားကြအောင်ရှောင်ရှင်ရမယ်တကယ်လို့သွားပြမယ်ဆိုလို့ရှင်လေပေါ့နော်ဟို mask တွေတောက်သွားရမယ်ဟိုတကယ်လို့အဲ့လိုရှောင်ကျင်တင်းနေပေါ့နော်
ခူရန်ထူထပ်ပြီးတော့အများပြားတဲ့နေရာတွေကိုသွားလာမယ်ဆိုလို့ရှင်လေနည်းနည်းလေးသွားမယ်အဲ့ဒါကိုလည်းရှောင်ရမယ်ပေါ့တကယ်လို့သွားခြင်းလည်းကျွန်တော်နှာခေါင်းစည်းလေးတွေတက်ပြီးတော့သွားတင်တယ်ပေါ့ဟုတ်
လောလောဆယ်မှာမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂတာဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားခြင်းမျိုးမရှိသေးပါဘူးတရုတ်ပြည်ကနေဝင်ရောက်လာနိုင်တဲ့ဝင်ပေါက်နေရာတွေကို queue site ပြီးစောင့်ကြည့်ထားတယ်လို့သိရပါတယ်မန္လေးလေဆိပ်ဟာတရုတ်ပြည်ကနေလေရင်အများဆုံးဆက်ရောက်တဲ့လေဆိပ်ဖြစ်တာကြောင့်မန္လေးလေဆိပ်ကိုဦးစားပေးပြီးတော့စောင့်ကြည့်ထားတယ်လို့ဒေါက်တာဦးသာတွန်းကျော်ကပြောပါတယ်
။ဟုတ်ပါဆရာတို့အဲ့ဒါကိုဦးစားပေးပြီးကြည့်တာပြောတာ။ရန်ကုန်လေဆိပ်ကတော့အရင်ထဲကဆရာတို့မှစတိရှိတယ်။အခုတော့မန္တလေးလေဆိပ်ကိုဆရာတို့အားဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကမန္တလေးလေဆိပ်ကိုတနည်းကိုလေဆနာစည်းတော့စိုက်နေတယ်ဆိုတာဆရာတို့အဲ့ဒီအထောက်ထားကြောင့်မန္တလေးလေဆိပ်ကိုဆရာတို့ဦးစားပေးပြီးတော့ဝင်လာတဲ့လူတွေကိုဂရုစိုက်စောင့်ကြည့်တဲ့အလုပ်တွေဆရာတို့လုပ်ပေးတယ်
ဝူဟန်ဗိုင်းရပ်စ်ဟာ SARS ယောဂါနဲ့ MERS ယောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူယောဂါတစ်ခုဖြစ်ပြီးကမ္ဘာကျန်းမာရေးအဖွဲ့ကနေပြီးတော့သတိပြုစောင့်ကြည့်နေရတဲ့အနေအထားကိုရောက်ရှိလာတာကြောင့်မြန်မာပြည်သူလူထုအနေနဲ့လည်းဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ချင်မပြတ်စောင့်ကြည့်သတိပြုဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့မဆုမြတ်မွန်တင်ဆက်မယ်ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ Microsoft နည်းပညာကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ကစပြီးတော့သူ့ကြောင့်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်အားလုံးကို2050ပြည့်နှစ်မကုန်ခင်ဖယ်ရှားပေးမယ်လို့ Microsoft ကုမ္ပဏီကြီးကကြေညာခဲ့ပါတယ်ဒါဟာတိတ်ကိုကြီးမားတဲ့ရည်မှန်းချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပြီးကြိုဆိုနေကြပါတယ်။ကမ္ဘာလေထုထဲကနေကာဗွန်တန်းငွေအလုံးရှင်းသွားအောင်ဘယ်လိုနည်းတွေနဲ့လုပ်နိုင်ပါသလဲ။မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြမှာပါရှင်
။
we're announcing an ambitious new plan to help address the sustainability of our planet. Today we are committing
ကမ္ဘာ့ပြည်တွင်းလာမှုလျှော့ချနိုင်ဖို့ Microsoft ကတော့ရည်ရွယ်ချက်ကြီးကြီးနဲ့ကတိပြုလိုက်ပြီနော်ကိုသားညို့ Microsoft CEO Satya Nadella ပြောသွားတာက Microsoft ကုမ္ပဏီကြောင့်မလို့လေထုထဲရောက်နေသမျှကာဗွန်ပမာဏထက်ပိုပြီးတော့2030ခုနှစ်မတိုင်ခင်ဖယ်ရှားပေးမယ်2050ခုနှစ်မကုန်ခင်ကြရင်တော့1985ခုနှစ်ထဲကဒီ Microsoft ကုမ္ပဏီထုတ်လွှတ်ထားသမျှကာဗွန်ဓာတ်ငွေအလုံးကိုလုံးဝရှင်းလင်းမယ်တဲ့
ဟုတ်တယ်ဗျဒီ Microsoft အခုလိုမျိုးကြီးညာခဲ့လို့တိတ်ကိုကြီးမားတဲ့ရည်မှန်းချက်လို့ပြောပြီးတော့ကျူးဇူးနေကြတယ်သူရဲ့စီစဉ်ရဆိုရင်ကုမ္ပဏီကြောင်းမလို့လေထဲရောက်နေသမျှကာဗွန်ဓာတ်ငွေတွေလည်းမဟုတ် Microsoft ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေရော Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပါရှင်းလင်းပြမှာမဆိမမော
ဒါရမကဘူးရှေ့ဒီကမ္ဘာလေထုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေအလုံးကိုရှင်းလင်းနိုင်မဲ့ဤပညာသစ်ကိုမြ мян ဆန်ဆန်တီထွင်နိုင်ဖို့အတွက်ကိုလည်းဒေါ်လာတန်း1000သုံးဆွဲသွားမယ်လို့ကြေညာတယ်လေကမ္ဘာတုံးကရာသီဥတုတွေဖောက်ပြန်နေတာကကမ္ဘာကြီးပူနွေးလာမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောနေကြတာမလားကမ္ဘာကြီးပူနွေးရတဲ့အဓိကအကြောင်းကလည်းကာဗွန်ဖန်လုံအိမ်ဓာတ်ငွေတွေကြောင့်လို့လေ့လာတွေ့ရှိထားတယ်လေအဲဒါကြောင့်ကာဗွန်ဓာတ်ငွေတွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ကာဗွန်ဓာတ်ငွေတွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft ကုမ္ပဏီဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math reading what has come from the scientific
သိပ္ပံဤကြွတ်ချက်မှုတွေကိုအချိန်ယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေ့ရှိချက်တွေကိုဖတ်တဲ့အခါခြေလမ်းတွေလမ်းမှုလိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်။အခုတက်ပိုးပြီးလုပ်ဖို့လိုတယ်။ကာဗွန်ဓာတ်ငွေထုတ်လို့မှုပိုးပြီးလျှော့ချရမယ်။လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေဖယ်နိုင်အောင်လုံဆောင်ချက်တွေရှာဖို့လိုလာပါတယ်။ဒီကဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်။လက်တွေဖြစ်လာအောင်ဟီမန်းချက်ထားလုပ်ဖို့လိုကိုလိုပါတယ်
။ကမ္ဘာပူချိန်တိုးနေတာရပ်သွားအောင်လို့လေထဲရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်းထောင်တဲ့ချီကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနည်းပညာတိုးတက်နေတဲ့ခေတ်ကြီးမှာနည်းပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ
။လက်ရှိမှာနည်းပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာ့ပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ။ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့။Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ်။ Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေလုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်။အဲဒါကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေမထွက်အောင်လို့လျှက်စစ်ဗန်ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ။2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်။အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းတာကိုကာဗွန်နျူထရယ်ဖြစ်အောင်လုပ်တယ်လို့ပြောပါတယ်။ဘယ်လိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာမာစတာဘွဲ့လောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား
။ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းတွေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဓာတ်အောက်ဆိုက်ဓာတ်ငွေတွေထုတ်တယ်။အဲ့တော့ကာဗွန်ဓာတ်အောက်ဆိုက်ဓာတ်ငွေတွေထုတ်တဲ့အတွက်ကြောင့်မို့အဲ့ကာဗွန်ဓာတ်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဓာတ်အောက်ဆိုက်ကိုသူတို့ကိုရာအတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့တိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဓာတ်အောက်ဆိုက်တန်းတွေကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြင်းရေးမှပြန်ပြီးတော့မှလှုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးတာနဲ့မထွက်ခင်မှာဖမ်းပြီးတော့တိမ်းထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲကဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှာသွားပြီးတိမ်းထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလှုပ်တာပြောတာပါမဆုမြန်မော
Microsoft ကတော့ Carbon Neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး Carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough
ကာဗွန်ဓာတ်ငွေနဲ့ပတ်သက်ရင်ထုတ်လွှတ်ထားတာတွေကိုပြန်ချိနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်တို့ဆုံးဖြတ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်းကာဗွန်ဓာတ်ငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်။အဲလိုဖြစ်ဖို့ဟိုးအရင်တည်းကထုတ်လွှတ်ထားတဲ့ကာဗွန်ဓာတ်ငွေတွေကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချရပါမယ်။လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေကိုဤပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်ဓာတ်ငွေတွေကိုထုတ်လွှတ်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကြရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1985ခုနှစ်ထဲကထုတ်လွှတ်ထားခဲ့တဲ့မြောက်ကာဗွန်ဓာတ်ငွေတွေအားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်။
အဲ့လိုမျိုးရှင်းနိုင်မယ်နည်းပညာတဲ့တီထွင်ဖို့လိုကိုလိုရဲလို့မိုက်ခရိုဆော့ဖ်ကပြောပြီးတော့နည်းပညာတဲ့တီထွင်ဖို့ဒေါ်လာတန်းတစ်ထောင်မှတည်မယ်လို့လည်းကတိပြုတယ်ရှင်ဆိုတော့ဒီလက်ရှိမှာကာဗွန်တန်းခွေတွေရှင်းနိုင်မယ်ဘလို့နည်းတွေရှိနေလဲမနားလားသူတို့ပြင်သရွားတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းခွေတွေကိုဖန်ပြီးတော့မှသူတို့ကိုမကွန်ကရစ်တုံးတို့ထဲကိုပြန်ထည့်ပြီးတော့ ကောင်းမွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါ။တစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့ Grantham သုတေသနသိပ္ပံကပါမောက်ခ Nicholas Dunn ကအခုလိုပြောပါတယ်
။ In many ways businesses are getting out ahead of governments.
ဒီဝါရီလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုကတိပြုတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစားတင်ပါတယ်ဒီတဲ့အများကြီးပိုလို့ဖို့လိုပါတယ
် Microsoft ကုမ္ပဏီလုပ်ငန်းတွေကြောင်းထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brad Smith ကပြောတယ်မဆွေမောအဲ့ဒီထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ Electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ
်။ဒီနှစ်ကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1995ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေတူထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါရဲ့တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖျက်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေချော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင်
မဆုမြတ်မွန်တင်ဆက်နေတဲ့ blogger ပြောသမျှအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါတယ်။ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီသတင်းတွေကိုတင်ဆက်နေပါတယ်ရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ဖြစ်တဲ့နနက်6:00နာရီကနေ9:00နာရီအစီအစဉ်ကိုနနက် 7:00 နာရီကနေ 9:00 နာရီထိပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဆရာဗရီနီနဲ့ခင်ဗျိုးမြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြမှာပါ။
ဒီနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုအချိန်မှာတခြားနိုင်ငံအတော်များများကိုပါကူးစက်ပြန့်နှံ့လာနေတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာအရေးပေါ်ဆေးဦးပွဲခေါ်ထားပြီးနိုင်ငံတိုင်းကလိုအပ်တဲ့ဆောင်ရွက်မှုတွေပြုလုပ်ဖို့တတိပေးလိုက်ပါတယ်။ဒီနိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဟုတ်မဟုတ်ဆိုတာကိုကြာသပတေးနေ့မှာကျင်းပမဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တခြားနိုင်ငံတွေကိုပြန့်နှံ့လာတာနဲ့အမျှယောဂဆက်တင်ဖြစ်ပွားရာတရုတ်နိုင်ငံဝူဟန်မြို့ကနေဘေကင်းရာကိုအရေးပေါ်ပို့ဆောင်ဖို့နိုင်ငံအတော်များများကလည်းသူတို့နိုင်ငံသားတွေအတွက်ဆုံးဖြတ်လာနေကြပါတယ်။မကြာသေးခင်ကပဲအမေရိကန်နိုင်ငံကသူ့ရဲ့တန်တမာဝန်ထမ်းတွေကိုဝူဟန်မြို့ကနေဘေကင်းရာကိုလေယာဉ်ဆင်းလုံးနဲ့ပို့ဆောင်ပေးခဲ့တယ်လို့ဗြိတိသျှလေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းကြီးအနည်းဆုံး16ခုကလည်းဝူဟန်ကိုသွားတဲ့ခီးစဉ်တွေကိုပြန်ဆိုင်လိုက်ကြပြီဖြစ်ပါတယ်။ကျောင်းနေကမှာမကြုံဘူးတဲ့အခုလိုကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြောင်းပေါက်မှုနဲ့ရင်ဆိုင်နေရတာကြောင့်တရုတ်ဆိုရဟာဒါကိုဟန်တာကာကွယ်နိုင်ဖို့မလို့စဘူးတဲ့အတိုင်းတာနဲ့ဆောင်ရွက်နေကြောင်းလဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်လို့တကမ္ဘာလုံးကအခုအချိန်မှာသတိနဲ့စောင့်ကြည့်ကြဖို့သူကပြောကြားလိုက်ပါတယ်။သမရဒေါ်နယ်ထရမ့်ကိုရာထူးကဆက်ရှားနိုင်ရေးတရားစွဲထားတဲ့အပေါ်အထက်လွှတ်တော်မှာကြားနာစစ်ဆေးပွဲဟာဗိုလ်ထုနေ့မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသွင်ပြောင်းလဲသွားခဲ့ပါတယ်။သမရရဲ့အမျိုးသားအကြံပေးဟောင်းဂျွန်ဘိုလိုကိုကြားနာပွဲကိုတက်တည်ဖြစ်ခေါ်ယူရေးမခေါ်ရေးဟာလွှတ်တော်မှတည်ကြားအခြေတင်ပြောဆိုကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ကိုစောဝင်းနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကြတဲ့ပြည်နေနေနဲ့ခင်ဗျွေမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာထုတ်လွှင့်မှာပါရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.